ေဇာအီမြေကဘာမှာ2023ခုပူပြင်းဆုံးနှစ်လို့သတ်မှတ်ပြီးမြန်မာနိုင်ငံမှာမုခမုန်နိုင်တဲ့မုတ်တုံကုန်းကန်နီးမှာပဲခူးတိုင်းမှာရေကြီးခဲ့တာတွေကပြီးခဲ့တဲ့နှစ်အတွင်းအထင်ရှားဆုံးကျရောက်တဲ့သဘာဝဘေးတွေဖြစ်ပါတယ်။ပဲခူးတိုင်းမှာသာမကကချင်ကရင်ချင်းရခိုင်မွန်ပြည်နယ်တွေနဲ့တနင်္သာရီမကွေးနဲ့ရန်ကုန်တိုင်းစတဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းရေကြီးခဲ့ပါတယ်။ပဲခူးဆိုတာ22တန်းရေကြီးတဲ့နေရာဖြစ်ပေမဲ့မနစ်ကရေကြီးပုံက250 60အတွင်းအစိုးရဆုံးလို့ဆူဆောမပြူရလောက်အောင်ရွှေမော်ရောဖျားနာတိရေခါမှုခဲ့ပါတယ်။အနိုင်မိုင်းနေမှာဆိုလူတရလောက်ရေမြုပ်သွားခဲ့တာကိုမြစ်တာဆိုင်ရဲ့လူမှုကူညီရေးအသင်းတာဝန်ရှိသူတယောက်ကပြောပြပူပါတယ်
။ဒီရက်ကလမ်းထဲမှာဆိုလို့ရှိရင်တော့ဟိုဟာလူတရမြုပ်ဝိုင်းကြီးတန်းချင်းအိမ်နေအောက်ပိုင်းအခြေရမြုပ်ဝိုင်းအော်ကျွန်တော်တို့ဟိုကောင်းစီပြုံးကျုံးနိုင်ရဖះကြောင်းရှိတွေပါလေဆိုလို့ရှိရင်ကားလမ်းပေါ်မှာရေကဟိုပေါင်လေလောက်ရှိပါတယ်အခုမိုးကလည်းရွာနေတော့မှမိုးတောက်လျှောက်ချတာ၄ရက်လောက်ရှိပါတ
ယ်မြန်မာနိုင်ငံလိုမုတ်တုံမိုးကောင်းတဲ့နိုင်ငံတွေမှာမိုးသီးထန်လေးရှိပေမဲ့မိုးရေကသဘာဝစိတ်ဆန်းရေဖြစ်စူဆောင်းပြေးတဲ့တစ်တော်တွေပြုံးသီးလာတာနဲ့အမျှရွာသမျှမိုးရေကအတားအဆီးမရှိသရောစီးဆင်းလာပြီးရေကြီးရေရှမ်းရတာလည်းဖြစ်ပါတယ်ကမ္ဘာမှာကြုံရတဲ့ရာသီဥတုပြောင်းလဲနေတာကလည်းမြန်မာနိုင်ငံကိုအထူးအကျိုးတက်ရောက်ပြန်ပါတယ်2023မှာထုတ်ပြန်တဲ့ပိုကောင်းမှုနဲ့အနာဂတ်မြေပြဆိုင်ရာကုလသမဂ္ဂအခြေချနေထိုင်မှုအစဉ်ကစားမှာမြန်မာနိုင်ငံဟာလွန်ခဲ့တဲ့နှစ်20အတွင်းရာသီဥတုအဆုံးရောက်မှုဖြစ်ရတွေတဲ့ဒုတိယမြောက်အကျိုးအများဆုံးတက်ရောက်တဲ့နိုင်ငံဖြစ်တယ်လို့2021ရာသီဥတုအနေနဲ့ညွှန်းငင်းကိုကိုကဖော်ပြပါတယ်2020ပြည့်နှစ်မှာရာသီဥတုတံမခန့်နိုင်ဆုံး149မြောက်နိုင်ငံဖြစ်ပြီးရာသီဥတုအပြောင်းလဲမှာအဆင့်နှစ်ရှိတဲ့ညွန့်ငိတ်မှာအဆင့်က164မှာရှိနေပါတယ်။ရာသီဥတုပြောင်းလဲတဲ့အတွက်မြန်မာနိုင်ငံမှာမြေပြိုမိုးကောင်ရေရှားရေကြီးရေရှမ်းမြို့ပြမှာပူပြင်းတဲ့ဒဏ်နဲ့ပင်လယ်ရေမြင့်ပြင်မြင့်တက်တဲ့အန္တရာယ်တွေကိုအစဉ်ခံစားကရုပ်ပုံနဲ့တကွဖော်ပြထားပါတယ်။တကယ်တော့မြန်မာနိုင်ငံဟာမြေချောင်းအင်းအိုင်တွေပေါများတဲ့အတွက်ရေတရံစာတပေါ်ကျွဲဝပါမိမယ်။မြေချောင်းတွေတိမ်ကောတဲ့အနေအထားမှာရှိနေပါတယ်။တိမ်ကောရတဲ့အကြောင်းရင်းကိုပတ်ဝန်းကျင်ထိန်းသိမ်းရေးသမားတစ်ယောက်ကပြောပြပါတယ်။
ရေဆစီးတဲ့နေရာ watershed လို့ခေါ်တဲ့ရေဝေရေလဲတတော်တွေနေရာမှာတထုတူရာတွေတစ်ပင်တွေပြုံးတီးသွားအောင်တစ်ခိုးထုတ်တဲ့ကိစ္စတွေကလည်းမြန်မာနိုင်ငံမှာကျွေဝတဲ့ချောင်းတွေမြောင်းတွေပေါ်မှာနှုံးတဲ့အနေနဲ့ပူဆာများပြီးတော့ဒီပေါ်လာတဲ့အနေထားမျိုးလေးရှိရပေါ့လေ
အရှေ့အာရှနဲ့ Pacific ဒေသစီးပွားရေးနိုင်ငံရေးနဲ့ပြည်သူရေးရာသုံးသပ်ချက်တွေပေါ်ပြတဲ့ East Asia Forum စာဆောင်ကလည်းမြန်မာနိုင်ငံဟာရာသီဥတုပြောင်းလဲတဲ့အတွက်အကြီးကျယ်ဆုံးရှုံးရပြီး2000ပြည့်နှစ်ကနေ2019အတွင်းကမ္ဘာမှာဒုတိယမြောက်အဆိုးဝါးဆုံးကြုံတွေ့ရတဲ့နိုင်ငံဖြစ်တယ်လို့2023နိုဝင်ဘာ9ရက်ကဖော်ပြပါတယ်။မြန်မာနိုင်ငံဟာအပူပိုင်းဒေသမှာရှိပြီးကမ်းရိုးတန်းတွေကလည်းရှည်လျားမြေမြတ်နှစ်ပြင်ပေါင်းစုံလည်းရှိရာသီဥတုအတင်းဆုံးမခန့်နိုင်တဲ့ဒေသတွေမှာလူတွေထူထပ်တဲ့အတွက်ရာသီဥတုပြောင်းလဲတဲ့အတန်းသစ်နိုင်တဲ့အချက်အချာကျတဲ့နေရာဖြစ်နေတယ်လို့လည်းပြောပါတယ်။ကန်ယူရန်နဲ့မြေဝကျွန်းပေါ်ဒေသဟာမုန်တိုင်းဝင်တဲ့နေရာဖြစ်ပြီးအလယ်ပိုင်းဒေသတွေက6တွေ့ဆုံနေဖြစ်ပါတယ်။2021ဆေးရနာမသိငွေ2019မှာရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာချက်မှတ်ပြီးရာသီဥတုတန်ခန္ဓာရည်ရှိဖို့နဲ့သဘာဝဘေးဒဏ်လျှော့ချဖို့ဆောင်ရွက်ခဲ့ပေမဲ့ဆေးရနာသိမ်းပြီးနောက်ပဋိပက္ခတွေကြောင့်ရာသီဥတုပြောင်းလဲမှုကရက်တွေကိုကျော်လွှားနိုင်မှုခက်ခဲတယ်လို့ဆိုပါတယ်သူစဉ္ညသူမှန်သမျှစစ်တပ်ကနှိမ့်နေတဲ့အတွက်လဲအုတ်တချက်တဲတပွင့်မဲဖြစ်ဖြစ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်သူတွေဟာထွက်ပြေးတိမ်းရှောင်သူကတိမ်းရှောင်တခြားပရဟိတအလုပ်ပြောင်းလုပ်သူတွေကပြောင်းလုပ်ရတဲ့အနေအထားရောက်ရှိသွားရပါတယ်ရှင်